ယေရှုဖျားရှင်ကသူ့ရဲ့ဖျားအဖြစ်တော်ကိုဆက်လက်၍ဖော်ပြတယ်။ခမည်းတော်ကခန့်အပ်၍ဤလောကသို့ဆေလွတ်တော်မူသောငါသည်ဘုရားသခင်၏သားတော်ဖြစ်သည်လို့မိန်တော်မူတယ်။ကိုရောရှင်ရဲ့အဖြေမှာအချက်၃ချက်ပါတယ်။ကိုရောရှင်ကိုခမည်းတော်ကခန့်အပ်တာ၊ကိုရောရှင်ကိုခမည်းတော်ကလောကသို့ဆေလွတ်တာ၊ကိုရောရှင်သည်ဘုရားသခင်၏သားတော်ဖြစ်တယ်။ကိုယ်တော်ရှင်လှုပ်ဆောင်နေသည်များသည်ခမည်းတော်ရဲ့အမှုတော်ကိုဆောင်ရွက်နေခြင်းဖြစ်ပါတယ်။ကိုယ်တော်ရှင်ပြောသည်များကိုမယုံကြည်တော်လဲ။ကိုယ်တော်ရှင်လှုပ်ဆောင်တော်မူသောအံ့ဖွယ်ရာအမှုတော်တို့ကိုကြည်၍ကိုယ်တော်ရှင်ကိုယုံကြည်သင့်တယ်။ကိုယ်တော်ရှင်လှုပ်ဆောင်တော်မူသောအံ့ဖွယ်ရာအမှုတို့ကိုကြည်ခြင်းဖြင့်ခမည်းတော်သည်ကိုယ်တော်၌ရှိကြောင်းကို၎င်းကိုယ်တော်သည်ခမည်းတော်၌ရှိကြောင်းကို၎င်းသိနားလည်လာမှာဖြစ်ပါတယ်။ဒါပေမဲ့သူတို့မယုံကြဘူး။ကဲနဲ့ပေါက်ဖို့သာပြင်ဆင်နေကြတယ်။သို့တော်လည်းယေရှုခရစ်တော်ယော်ဒန်မြစ်တစ်ဖက်မှာယောဟန်စေးကျော်ချင်းမင်္ဂလာပေးခဲ့တဲ့နေရာကိုပြန်ကြွသွားတော့ကိုတော်ရှင်နဲ့ပတ်သက်၍ယောဟန်ဟောကြားထားသမျှသည်မှန်တယ်လို့ထိုအရက်မှာရှိတဲ့သူတွေဝန်ခံကြတယ်။သူတို့တွေကိုတော်ရှင်ကိုယုံကြည်လာကြတယ်။တပွဲကဂဲနဲ့ပေါက်ဖို့ပြင်နေတပွဲကယုံကြည်တယ်ယေရှုခရစ်တော်သူတို့ရှေ့မှာရှိနေပေမဲ့ခရစ်တော်ကိုလက်ခံနိုင်ကြပုံချင်းမတူကြဘူးသင်တို့အားလုံးကိုဖျားသခင်ကောင်းကြီးပေးပါစေ